အမေရိကန်တရုတ်နှစ်နိုင်ငံဆက်ဆံရေးတည်ငြိမ်မှုနဲ့ခိုင်မြဲတည်တံ့တဲ့ဖွံ့ဖြိုးမှုလမ်းကြောင်းကိုပြန်သွားနိုင်ရေးနှစ်နိုင်ငံဥပပေါင်းဆောင်ရွက်မှုတိုးမြှင့်သွားဖို့ကြိုးစားနေတယ်လို့ဝါရှင်တန် DC ကိုရောက်နေတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံသားရေးဝမ်ယီဟာကြာသပတေးနေ့မှာဝါရှင်တန် DC ကိုရောက်လာပြီးတဲ့နောက်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်နဲ့တွေ့ဆုံဆွေးနွေးပါတယ်။ဒီတရုတ်နိုင်ငံသားရေးဝန်ကြီးရဲ့ခရီးစဉ်အတွင်းမှာတော့အမေရိကန်အစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးဒေသအတွင်းလုံခြုံရေးကိစ္စတွေကိုဆွေးနွေးကြပါတယ်။ဝန်ကြီးဝမ်ယီရဲ့ဒီခရီးစဉ်ဟာနောက်လာတဲ့အမေရိကန်တရုတ်နိုင်ငံခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲရှိတဲ့အစည်းအဝေးမှတန်ခင်ရောက်လာတာလည်းဖြစ်ပါတယ်။ဝမ်ယီရဲ့ခရီးစဉ်ကနှစ်နိုင်ငံကြားဆက်ဆံရေးပြည်လဲစေဖို့အတွက်အခေယာကျတယ်လို့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဝက်စတန်ကကြေညာချက်မှာဖော်ပြပါတယ်။ဝန်ကြီးဝမ်ယီကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှာပဲဝန်ကြီးဘလင်ကန်ကကြာသပတေးနေ့ကလက်စကန်တွေ့ဆုံပြီးညစာအတူစားကြမှာပါသမရအိမ်ဘူရောရဲ့အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကလည်းဝန်ကြီးဝမ်ယီနဲ့အိမ်ဘူရောရဲ့ဂေဟာဖြစ်တဲ့ဘလဲဟောက်စ်မှာတောက်ကြနေတွေ့ဆုံမှုရှိပါတယ်ဝန်ကြီးဝမ်ယီဟာသမရဂျိုးဘိုင်ဒန်နဲ့လည်းတောက်ကြနေမှာတွေ့ဆုံမယ်လို့ပြောလင်းရပါတယ်ဒီအတော့အတွင်းမာရင်စွာဖန်စီခံရရဲဆိုတဲ့အမေရိကန်နိုင်ငံသားတွေကိုတရုတ်အစိုးရကပြန်လွှတ်ပေးဖို့အမေရိကန်လွှတ်တော်ပိုင်းကတောင်းဆိုလိုက်ပြီးတောင်တရုတ်ပင်လယ်ပြင်တဲ့တရုတ်စစ်တပ်ရဲ့ရန်လိုတဲ့လှုပ်ရှားမှုတွေအပေါ်မှာပြစ်တင်ဝေဖန်ခဲ့ပါတယ်ခင်ဗျာ